န်ကြီးရှင် copy ဆိုပြီးတော့လုပ်ခဲ့တာတော့2012ကပေါ့နော်2012ကနေပြီးတော့ဟိုစလုပ်ခဲ့ရတာနေပြီးတော့တကယ်ကိုဒီပွားကိုတင်ပို့ပြီးရောင်းနိုင်တာတော့2015 2016ကနေပြီးကျွန်တော်စတင်ရောင်းနိုင်ပါတယ်ခုဒီ2019မှာတော့ကမ္ဘောဒီးယားထိုင်းစင်ကာပူနဲ့နောက်ခုကနေဒါနိုင်ငံကိုတိုးချဲ့ပြီးတော့ရောင်းဖို့ကျွန်တော်လုပ်နေပါတယ
်ဟုတ်ကဲ့အခုစပြီးတော့ရောင်းနေတဲ့နိုင်ငံတွေမှာကောဒီဟိုဆိုကြပါစို့အာရေပွားအဖြစ်တော့ဒေတာရင်းရနိုင်ငံတွေပေါ့နော်ဆိုတော့
ဟုတ်ကဲ့ပါအ
ဲ့ဒီမှာကောဈေးကွက်အနေထားကဘယ်လိုရှိသလဲဆိုလိုချင်တာကမြန်မာကော်ဖီကကျွန်တော်တို့အရင်သွေးကောင်းနေဆိုတော့ရေပွားအဖြစ်ကျွန်တော်တို့နားလည်ရတယ်ပေါ့နော်ဆိုတော့ဒီတခြားနိုင်ငံတွေမှာဝင်ရောင်းတဲ့အခါမှာသူတို့ရှိမှရှိပြီးသားကော်ဖီရေသွေးတွေနဲ့နှိုင်းရှင်ရင်ဘယ်လိုအနေထားရှိသလဲနောက်ဈေးကွက်အနေထားဘယ်လိုရှိပါသလဲ
ဟုတ်ကဲ့ပါကျွန်တော်တို့သွားရောက်တဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဟိုအခြေအနေလေးပြောရမယ်ဆိုရင်တော့ကျွန်တော်တို့သူတို့နိုင်ငံမှာရှိနေတဲ့လက်ရှိဈေးကွက်ပေါ်မှာရှိနေတဲ့တင်ထားတဲ့ပစ္စည်းတွေကိုအရေးသွေးအဖြစ်ခေါ်ဈေးနှုန်းအဖြစ်ခေါ်ဝန်ဆောင်မှုအဖြစ်တော့ကျွန်တော်တို့ကသာပါတယ်ခင်ဗျအကြမ်းများဖြင့်ကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့သွားကြည့်လို့ရှိရင်သူတို့စီကကော်ဖီတွေကဒီကော်ဖီရောင်းတဲ့စင်ပေါ်မှာတော်တော်လေးကိုကြာနေပြီနောက်တစ်ခါကျတော့ဈေးကကျွန်တော်တို့ထက်ပိုပြီးကြီးရယ်quality အဖြစ်ကမကောင်းဘူး။အဲသူတို့လည်းသူတို့နိုင်ငံမှာစိုက်ပျိုးရတာကနည်းပြီးတော့ပြင်ပကနေပြီးတော့ပဲကျွန်တော်ဟို coffee တွေကိုတင်သွင်းရပါတယ်။ဥပမာပြ VNN တို့ Lao ဆိုထိုင်းတို့ကနေပြီးတင်သွင်းလာတဲ့ coffee တွေကိုပဲသူတို့တုံးတာပေါ့နော်။အဲ့ဒီအချိန်ဒီမှာကျွန်တော်သွားပြီးတော့ထိုးဖောက်ပြီးတော့ဈေးကွက်ကိုသွားပြီးရောင်းချကြည့်တဲ့အချိန်မှာကျွန်တော်နိုင်ငံအားသာချက်တွေအများကြီးရှိတယ်။ဈေးကွက်ရဲ့ဟိုလက်ခံတဲ့အနေအထားမှာလည်းကျွန်တော်တို့ကရှိတယ်။အဲ့တော့ကျွန်တော်တို့ဆိုအခုကမ္ဘောဒီးယားမှာစိုင်၅စိုင်မှာစပြီးကျင်းလာပြီဆိုရင်အဲ့တော့အဲ့ဒီ site တွေကလည်းရောင်းသွက်တဲ့နေထားရှိပါတယ
်ဟုတ်ကဲ့ဒါကတော့အခုဒါအစပြိုကာစဟိုအနေထားမှာပဲရှိသေးတယ်လို့ဆိုရမယ်ပေါ့နော်ရေဘူအဖြစ်တော့
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျရေဘူအဖြစ်ပြောရရင်တော့ဟိုသူတို့လက်ခံတယ်ဆိုတဲ့အနေထားမှာရှိပါတယ်တကယ်ကြတော့လေဒီအစားတောက်ဆိုတာကဟိုသူ့နိုင်ငံကသူ့ဒေသမှာရှိနေတဲ့ဒေသဇွဲတွေနိုင်ငံဇွဲတွေရှိတာပေါ့နော်ဟိုတချို့ကလည်းသူတို့တောက်နေကြကော်ဖီမျိုးနဲ့မတူဘူးဆိုရင်ဟိုလက်မခံတာမျိုးလည်းရှိတတ်တာပေါ့ဒါပေမဲ့ကျွန်တော်တို့သွားပြီးတော့မှဟိုဈေးကွက်ထဲဝင်ပြီးတော့ဟိုဟိုနမူနာတွေပေးနောက်တစ်ခါကျတော့တကယ်ကိုဟိုဆိုင်နဲ့ဆက်သွယ်ကြည့်တဲ့အခါမှာတော့အားလုံးကဟိုလက်ခံကြတဲ့အနေအထားရှိပါတယ
်။ဟိုထိုင်းနဲ့ဆိုင်ရင်ကမ္ဘောဒီးယားမှာပို့ပြီးအယောင်တွက်နေတယ်ဆိုတဲ့သဘောလားခင်ဗျာ
။အော်ဟုတ်ပါတယ်။အဓိကကတော့ကမ္ဘောဒီးယားမှာကကျွန်တော်တို့ကိုယ်တိုင်ဟို distribution ကိုကိုယ်တိုင်လုပ်ပါတယ်ခင်ဗျာ။ဟိုထိုင်းမှာကတော့ကျွန်တော် distribution ကိုကျွန်တော်တို့တယောက်ကနေခြံပေးပါတယ်။အဲ့တော့သူတို့ကလည်းလောလောဆယ်တော့ကျွန်တော်ဈေးကွက်ရဲ့အနေအထားကိုစပြီးတော့စတင်လေ့လာနေပါတယ်။ထိုင်းမှာလည်းအခုကတော့အဲဒီ organic ဆိုင်တစ်ခုမှကျွန်တော်စရောင်းနေပါပြီ။လောလောဆယ်ထိုင်းကနေပြီးတော့သူတို့ဒီအဲဒီပညာရှင်ကကျွန်တော်ခြံနေပါလိုက်ပြီးတော့ကြည့်နေပါတယ်။ကြည့်နေပြီးတော့သူတို့ဘက်ကလည်းစိတ်ချယုံကြည်ရတဲ့အနေအထားဖြစ်တယ်ဆိုလို့ရှိရင်ထိုင်းတနိုင်ငံလုံးကိုကျွန်တော်ဖြန့်ဖို့ဆိုပြီးတော့ကျွန်တော်လုပ်နေပါတယ်။လောလောဆယ်တော့သူတို့ဆိုင်ဒီဇိုင်းမှာစပြီးတော့ organic coffee ကိုပဲအဓိကထားပြီးရောင်းနေပါပြီခင်ဗျ။
ဒီညာကြီးရှင်ကော်ဖီကမြန်မာနိုင်ငံဈေးကွက်တင်မကောက်နိုင်ငံတကာထိုးပေါက်လာပြီးနောက်ပိုင်းဆိုလို့ချင်းဒီအနောက်နိုင်ငံတွေကိုပါဒီထိုးပေါက်ဖို့အတွက်ဟိုစီမံကိန်းလည်းရှိတယ်ဆိုတော့မြန်မာနိုင်ငံကဈေးကွက်ထဲမှာဖြန့်ဖြူးတဲ့ချင်းကပ်ပုံနဲ့ဒီဟိုဒေတာရင်းနိုင်ငံတွေကချင်းကပ်ပုံနောက်အနောက်နိုင်ငံကိုချင်းကပ်မဲ့ပုံကရောဖြန့်ဖြူးတဲ့ပုံစံကဘလို့ကွာခြားမှုရှိမလဲခင်ဗျဟု
တ်ကဲ့မတူကြပါဘူးကျွန်တော်ပြည်တွင်းမှာကြတော့ကျွန်တော်တို့ကဟိုဖြန့်ကြည့်တဲ့ပုံစံက retail market ကိုအရင်သွားတယ်ပြီးသွားတဲ့ခါကျတော့မှဟိုပါပေါ့ site တွေကိုကျွန်တော်လိုက်တယ်ဒါနဲ့ဒီအခု regional market ပေါ့ Thailand နဲ့ Cambodia တို့မှာသွားတဲ့ပုံစံကြတော့မရဘူးကျွန်တော်ကိုယ်တိုင်က distribution ကိုတေချာဝင်ဆိုင်ပြီးတော့မှလုပ်လို့ရတယ်အဲအနောက်နိုင်ငံတွေသွားဖို့လည်းဒီပုံစံနဲ့ပဲသူတို့နိုင်ငံမှာရှိနေတဲ့ဒီ retail market တွေကိုဘယ်လိုမျိုးဟို coffee တွေရောင်းလဲနောက်တစ်ခါကျတော့ဒီ coffee ဆိုင်သေးလေးတွေကိုကျွန်တော်ဘယ်လိုရောင်းလဲနောက်ဟိုကျွန်တော်တို့ကတော့ဟို product အနေနဲ့ရောင်းရတာဖြစ်တဲ့အတွက်အဲ့ product မှာရှိနေတဲ့အဲ့ product ရဲ့လိုအပ်ချက်တွေအကုန်လုံးကိုကျွန်တော်ပြည့်မြအောင်လုပ်ပြီးတော့မှရောင်းရတဲ့အခါကျတော့နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပုံမှန်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားသုံးတဲ့ပုံစံတွေကိုလေးလာပြီးတော့ပုံစံတွေပြောင်းပြည့်နောက်တစ်ခုကဟိုသူတို့မှာရှိတဲ့အရွယ်စားတွေပေါ့နော် site တွေမှာတင်ဘလို့ရွယ်စားမျိုးသူတို့တင်လိတင်တာရှိလဲအဲ့တင်တာတဲ့တင်လိတင်တာရှိတဲ့ဟာမျိုးကျွန်တော်ပြောင်းပြရပါတယ်ဟိုနိုင်ငံတကာကိုသွားတဲ့အခါမှာပြင်ဆင်မှုအတွက်လုပ်ခဲ့တာတော့ကျွန်တော်ကြာပါပြီ။ဒါပေမဲ့အခုဒီနှစ်မှာတော့ကျွန်တော်အင်တိုက်အားတိုက်နဲ့လှုပ်လာနိုင်ပါတယ်။နောက်မြန်မာကော်ဖီကိုလည်းနိုင်ငံတကာသိလာပါပြီ။ဟိုအရေးသွေးအဖြစ်ကောင်းတယ်။ကျွန်တော်ရဲ့ဝန်ဆောင်မှုအဖြစ်ကောင်းတယ်ဆိုပြီးတော့နာမည်ကလည်းထွက်လာပါတယ်။အ
ဲ့တော့မြန်မာပြည်ကော်ဖီတွေကို ဒီကုံကြမ်းအဖြစ်နဲ့ထုတ်ရောက်နေတာတဲ့အခုလိုမျိုးကုံကြောအဖြစ်ထုတ်ပြီးတော့ပေါ့နော်စားသုံးသူတွေလက်ထဲကိုဖြန့်ဖြူးတာကဒီပို့ပြီးတော့အကျိုးများရှိသေးတယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ကတော့ညံကြီးရှင်ကော်ဖီကိုအဓိကတောင်သူတွေအကျိုးရှိဖို့ပေါ့နော်ကုန်ပစ္စည်းကိုအရင်တော့ကျွန်တော်တို့ကုန်ကြမ်းအနေနဲ့ပဲရောင်းနေရတာနေပြီးတော့မှကုန်ကြောအနေနဲ့ထုတ်ပြီးတော့မှနိုင်ငံတကာကိုထွက်ပြီးတော့ရောင်းမယ်ဟိုတောင်သူတွေကိုလည်းနှစ်စဉ်ကျွန်တော်တို့ဟိုဝင်ငွေပို့ရအောင်လို့နောက်တစ်ခါကျတော့အလုတ်ကင်ခွင့်ရေးတွေရအောင်လို့နောက်ဆုံးတစ်ခုကတော့အသိပညာတွေရအောင်ပေါ့နော်အဲ့လိုမျိုးလုပ်ရင်းနဲ့ထုတ်ကုန်တွေထုတ်တယ်ကျွန်တော်တို့လုပ်ငန်းကိုလည်းအကြမ်းများအဖြစ်ဟိုတောင်သူတွေကနေပြီးတော့မှဝင်ရောက်ပြီးတော့လုတ်ကင်နိုင်တဲ့လုပ်ငန်းတွေကျွန်တော်ရည်စူးရပါတယ်အခု marketing အနေနဲ့ပြောရရင်လေကျွန်တော်ဟိုပစ္စည်းကိုပြည်တွင်းမှာဟိုဈေးကွက်ထဲမှာအရောင်းအဆုံးပစ္စည်းအနေနဲ့ရှိလာပါတယ်အဲဒီရောင်းရတဲ့အနေထားပေါ်မူပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုနိုင်ငံတကာဟိုဒီဟိုဟာပေါ့လာလေတဲ့လူတွေကဝယ်သွားပါတယ်ဝယ်သွားရင်လည်းကျွန်တော်တို့ email တွေပို့ပါတယ်ဒီပုံပစ္စည်းကိုသူတို့နိုင်ငံမှာရောင်းကြပါတယ်ဆိုပြီးတော့ပို့လာပါတယ်နောက်အဲဒီလူတွေကပဲသူတို့နိုင်ငံမှာရှိနေတဲ့ importer တွေ distributor တွေနဲ့ချိတ်ဆက်ပေးပါတယ်အဲ့တော့ဟိုကျွန်တော်တို့အဓိကပြောကျင်တာကတော့ကိုမာတာတကယ်ကိုအရေးသွေးရှိတယ်ကိုမာတာတကယ်ကိုလုံနိုင်ကြိုင်နိုင်တဲ့အခြေအနေရှိတယ်ဆိုအခုချိန်ကတော့လမ်းစပွင့်နိုင်တဲ့အနေအထားနောက်တစ်ခါကျတော့ကျွန်တော်တို့အတွက် export ဆိုတဲ့ဟာကိုစပြီးတော့မှန်းနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်ကျွန်တော်နိုင်ငံကရှိနေတဲ့ဒီသဘာဝသင်္ကန်းစားပေါ့ site တွေကနေထွက်တဲ့ဟာကိုလူတိုင်းကလက်ခံပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဟိုစူးစမ်းပြီးတော့ဒီနှစ်ဒီပိုင်းမှာနိုင်ငံတကာစည်းကွက်တွေကိုချဲ့ထွင်ပြီးတော့နိုင်ငံတိုင်းနိုင်ငံပြီးတိုင်းနိုင်ငံပေါ့နော်ကျွန်တော်လုပ်သွားမယ်လို့ကြီးမားလာပါတယ်ခင်ဗျ